တရုတ်နိုင်ငံမှာတော့ဝက်သားမှာဆေးဆွမှုနဲ့အစိုးရအရာရှိ89ယောက်ပါဝင်လူပေါင်း113ဦးကိုအပြစ်ပေးလိုက်တယ်လို့တရုတ်အစိုးရပိုင်းသတင်းတွေကဒီနေ့ဆိုပါတယ်တူဦးကတော့တည်တံချခံလိုက်ရပါတယ်ရှင်ဝါသတင်းဌာနကနိုင်ငံလယ်ပိုင်းဟီနန်ပြည်နယ်မွေးမြူချမ်းတွေထဲမှာဝက်သားကိုအစီကျစေတဲ့ clenbuterol ဓာတ်ဆေးပစ္စည်းဆိုးရတာတွေတွေ့ခဲ့ရတယ်ပြဿနာကဒီဆိုးဆေးမှာကင်ဆာဖြစ်စေတဲ့ဓာတ်ပစ္စည်းတွေပါနေတယ်လို့ဆိုပါတယ်ရှင်ဝါသတင်းဌာနကပဲအဓိကအပြစ်ရှိခဲ့တဲ့လူစီယန်ကိုတော့ပြည်သူလုံခြုံရေးကိုထိခိုက်မှုနဲ့နှစ်နှစ်ဆိုင်ငံ့တည်တံအပြစ်ပေးခဲ့တယ်လို့ဆိုပါတယ်ဒီတည်တံပေးမိမျိုးကိုတရုတ်နိုင်ငံမှာနောက်ပိုင်းမှာတော့ထောင်တန်းတစ်သက်ကိုရှော့ပေးလို့ရှိပါတယ်လီယွေလုတ်ဖို့ကိုင်မဲ့ရှီဆန်ဂျီကိုတော့ထောင်တန်းတစ်သက်ချလိုက်ပါတယ်ခင်ဗျာ